အမေရိကန်သမ္မတယူကော့ဖွဲ့မဲဆွေရမှာရုရှားနဲ့ပတ်သက်ဆက်နွယ်မှုရှိခဲ့ကြောင်းစွပ်စွဲနေတဲ့သတင်းတွေဟာအတုယောင်နေတာဖြစ်တယ်လို့သမ္မတတော်နဲ့ဆက်ကထပ်မံပြောဆိုလိုက်ပါတယ်
။ The Russia story is a total fabrication. It's just an excuse for the greatest loss.
ရုရှားနဲ့ပတ်သက်တဲ့ဆိုတဲ့သတင်းကလုံးဝလုံးချင်ဖန်တီးထားတာဖြစ်ပြီးအမေရိကန်နိုင်ငံရေးရာဇဝင်မှာရှုံးရှုံးရှုံးရဲအပေါ်စင်ကြီးပြဖို့တည်းပြောစရာရှိရှာကြံပြောနေတဲ့ကိစ္စတာဖြစ်တဲ့အကြောင်းရုရှားရဲ့ကျောင်းဝင်နှောင့်ယှက်မှုကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုကအထူးခုံတမာလေးဖွဲ့တစ်ဖွဲ့ဖွဲ့စည်းလိုက်တဲ့အကြောင်းဝက်ဆိုင်ချန်နယ်ကရေးသားပြီးနိုင်ငံအကြာစစ်သားတွေညားကကျင်းပတဲ့ဝက်ဆိုင်စစ်ဆေးခြင်းရဲ့ပြည်နယ်ကလူစုဝေးမှာတမတ်ဆောင်ကပြောဆိုလိုက်ကြပါတကယ်ဆိုရင်အထူးစုံစမ်းစစ်ဆေးသူအနေနဲ့ပြန်သက်ဖြစ်တဲ့ဒီမိုကရက်တစ်ပါတီသမန်လောင်းဟီလာကလင်တန်ဖြတ်ပြလိုက်တဲ့အီးမေးလ်ပေါင်း3,000ကျောင်းကိုစုံစမ်းရမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်မက်ဆန်နာရှင်နေလူလားနေနဲ့ခေါင်းဆောင်မှုမျိုးဖြစ်မလာနိုင်အောင်မတမာရနီးနဲ့ကြိုးပမ်းနေတာအလုံးတွေရောတိုင်းပြည်နဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပါထိရောက်ဆောင်ရရောက်တယ်လို့လည်းတမတ်ဆန်ကပြောဆိုကြရပါရုရှားရေးအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနဲ့ဖွဲ့ကတော့ဒီမိုကရက်တစ်ပါတီသမန်လောင်းကလင်တန်ထိရောက်နေတာစီမဲ့အချက်အလက်တွေရရှိထားတယ်လို့ဆိုတဲ့ရုရှားရှိတဲ့ဒုနဲ့တမတ်ခန့်ရဲ့အကြံပေးကိုယ်ကြီးတာအကြီးဆုံးဖြစ်သူဒေါ်နယ်ဂျူနီယာတို့မဲဆော့ဝဲကလာတွင်တွေ့ဆုံမှုကိုဖော်ထုတ်နေအောင်ကြိုးပမ်းမဲ့အလားအလာတွေလည်းရှိနေပါတယ်အချိန်နှမှာပဲရုရှားရေးစုံစမ်းစစ်ဆေးမှုတွေကိုတမတ်ဆန်ကတံပြန်မှုကျူးကမ်းမှုတွေအချိန်ရော့နေမဲ့ဥပဒေချမ်းတရားကိုလည်းထက်လွတ်တော်ကိုယ်စားနှုတ်ကလွတ်တော်မှာတင်သွင်းလိုက်ပါတယ်ဥပဒေချမ်းထဲမှာတော့မမှန်မကန်ဆောင်မှုကိုကျိုးစီးပွားရှာမှုကျမ်းမာရေးစိုးစိုးဝါအခြေအနေကျွမ်းလာတယ်ဒါမှမဟုတ်တခြားခိုင်လုံတဲ့အကြောင်းတွေကလွယ်လို့အထူးစုံစမ်းစစ်ဆေးမှုကိုတမတ်ကရန်ကုန်ကနေမပြုတ်နိုင်အောင်တားမြစ်ထားပါတယ်